ဝါပြည်သွေးစီညီညွတ်ရေးအဖွဲ့ UWS စီကထိန်းချုပ်ထားတဲ့ဒေတာထဲမှာလူသတ်မှုဆွဲချက်နဲ့လူနှစ်ဦးကိုတေရန်ပြစ်ပေးတာကိုလူမြင်ကွင်းမှာပြုတ်လုခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်ပေမဲ့လို့ဒီတရားရေးစီရင်ချက်အရဒီလိုလုတ်ပိုင်ခွင့်မပေးထားတာကြောင့်ဒီလုတ်ရဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ဝါရင့်ရှင့်နေဦးသိန်းတန်းဦးကဝေဖန်ပါတယ်။ဒီအကြောင်းကိုသားညွန်ဦးပြောပြပေးပါရှင်။
UWSC ထင်းချုပ်ရောင်မိုင်းမောခရိုင်တွင်မနှစ်တုန်းကလူသက်လူရဲမှုကျူးလွန်နေသူနှစ်ဦးကိုမနေ့ကအများပြည်သူရှေ့မှာပဲကွန်မြတ်ခဲ့တာဖြစ်တယ်လို့လာရှုံမျိုးဝါပြည်နယ်ပြင်ပဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကဗီဒီယိုကိုတီးပြပြောခဲ့ပါတယ
်လူထမှုကျူးလွန်နေလူတွေကျွန်တော်တို့မိုင်းမောခရိုင်ကျွန်တော်ဝါပြည်နယ်မိုင်းမောခရိုင်မှာနော်အဲဆစ်လာပိုင်းလာလဲဝင်းကျင်တုန်းကကျွန်တော်တို့ဝါပြည်နယ်မှာနေထိုင်တဲ့ကျွန်တော်တို့ဒီနိုင်နာနေရပေါ့နော်လင်မယားကိုဒီဝါသတ်တာပေါ့နော်ကာလူပြီးမှတနတ်နဲ့ပြစ်တာကျွန်တော်တို့ဒီဝါပြည်နယ်မှာအမြင့်ဆုံးတရားရုံးရှိတယ်လေ။တရားစီရင်ရေးကော်မတီရှိတယ်လေနော်။ဒီအစင်းစင်းဆီစစ်မှုတွေလုပ်ပြီးမှအမြတ်ပြည်သူရှေ့မှာအဲတက်တဲ့ခံလုံမှုတွေနဲ့ဒီအမြင့်ချခဲ့တာလေနော်
။ကိုပိုင်ဦးချုပ်ခွင့်ရဝါပြည်နယ်အနေနဲ့သူ့ရဲ့ကိုပိုင်တရားစီရင်ရေးအရာခုလိုမျိုးပြစ်ဒဏ်စီရင်နေဆိုပေမဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုပိုင်ဦးချုပ်ခွင့်ရဒေသကိုအခုလောက်ထိတရားရုံးလုပ်ပိုင်ခွင့်ပေးမထားဘူးလို့ဝါရင်ရှင့်နေကြီးဦးသိန်းတန်းဦးကပြောပါတယ်။တဖက်မှာဒီဆွဆွဲခါတဲ့တရားခံအတွက်အခွင့်အရေးနောက်အမိန့်ချတဲ့တရားသူကြီးတွေရဲ့တရားရေးဆိုင်ရာကြွန့်ကျင်နားလည်မှုဘလောက်ရှိမရှိဆိုတာလည်းမသိကြဘူးလို့ဦးသိန်းတန်းဦးကဆိုပါတယ်။နိုင်ငံတကာနိုင်ငံမှာတရားရေးစနစ်ဆိုတာတခုလည်းရှိရမှာမဟုတ်လို့ဒီလောက်ရဟာတည်စဲဖွဲ့စည်းပုံနဲ့မညီဘူးလို့သူကပြောပါတယ်။
ကျွန်တော်ဗမာပြည်နယ်နေနေဖြစ်တဲ့အတွက်တရားရုံးစီစဉ်ရှိတယ်။အဲသူတို့အထူးကိုယ်ပိုင်အုပ်ချုပ်ခန့်ဒေသတွေအထူးခရိုင်တွေကိုတတ်မှတ်ပေးထားတယ်။ဒါပေမဲ့အဲ့ဒီရုံးနေရာအဆင့်နဲ့ပေါ့နော်။ပြက်လာပြီးလို့ရှိရင်ကျွန်တော်တို့ဗမာပြည်မှာအမြင့်ဆုံးတရားရုံးကတော့ကျွန်တော်တို့လာတူတူချက်ပါအဲ့ဒီကဆုံးဖြတ်ပြတာပဲဖြစ်ရမယ်ဝါဒိတတရားရုံးကအမြင့်ဆုံးတရားရုံးကဆုံးဖြတ်တယ်ဆိုတော့ကျွန်တော်တို့လက်ခံလို့မရဘူးဒါဖွဲ့စည်းမချက်မှန်းနေဘူးပေတာဆိုတာခရိုင်တရားရုံးကဌာနခွင့်ရှိတယ်အဲ့ဒီဌာနခွင့်ပေရန်ချတဲ့ဟာကိုဘွားတိုင်းနဲ့ပြည်နယ်တရားရုံးကအတိပြုရတာအတိပြုပြီးလို့ရှိရင်ကျွန်တော်တို့သက်ဆိုင်ရာတရားစွဲဖွဲ့စည်းရတယ်ဒီကွာသူတက်သည့်ဖြစ်စေမတက်သည့်ဖြစ်စေအပေရန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆိုကျွန်တော်တို့ဆက်တက်ရတာရှိခဲ့ရနောက်ဆုံးမှာသမရသနာခံစားတော့
ဝါပြည်နယ်အနေနဲ့အခုလိုမျိုးကိုပိုင်တရားစီရင်တာမျိုးရင်းကလည်းမကြခဏရှိခဲ့ပေမဲ့ဒီတစ်ခေါက်မှာတော့ဝါပြည်နယ်အတွင်းမှာလွှင့်ထုတ်တဲ့ရုပ်မြင်သံကြားမှာပါဒီဒါကိုပြသခဲ့တာမလို့သူ့ဘက်ကတခုခုကိုပြသလိုတဲ့သဘောဖြစ်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်အထူးဖြစ်တော့မြမညီညာရေးလုပ်ငန်းစဉ်မှာမြောက်ပိုင်းလက်နက်ကိုင်အင်အားစုတွေမပါဝင်နိုင်ဖြစ်နေတဲ့အခြေအနေနဲ့မြောက်ပိုင်းတိုင်းဒေသမဟာမိတ်အင်အားစုနဲ့မြမအစိုးရစစ်တပ်တို့ကြားတင်းမာမှုတွေရှိနေခြင်းလည်းဖြစ်ပါတယ်သတင်းစာဆရာဦးစီသူအောင်မြင့်ကတော့ဝါဒီလာအနေနဲ့သူ့ကိုယ်ပိုင်အုပ်ချုပ်ရေးရှိတယ်ဆိုတာကိုထင်ရှားပြလို့တဲ့သဘောလည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်အတူမှမဟုတ်ဘူးလက်နက်ကိုင်အဖွဲ့ကြီးအများကြီးကဒီပါလာဒီဟိုတရားစီရင်မှုတွေပါတယ်ဒီပါလာဒီလုပ်နေကြတာပဲလေအဲ့တော့ဟိုပေဒံပေးတယ်ပါညာဆိုတာတွေလည်းသူတို့ကြီးမှရှိနေကြတာပဲဒီနေ့ချိန်လေးရှိကြတယ်ဒါပေမဲ့အဲ့ဒီဝါကအဲ့လိုမျိုးဒီပေဒံပေးတယ်ဆိုတာအဲ့ရိတ်တာလေးရဲကြတာတွေပါလို့ကြတော့ဒီပြုတ်သူသူ့ရဲ့ဒီကိုက်ရက်ပေါ့နော်ကိုက်ရက်ဒီပြည်နိုင်ငံရဲ့အလုပ်ကိုလုပ်နည်းတွေကိုသူတို့အထုခိုးတယ်လို့ပဲကျွန်တော်ထင်တယ
်ဟုတ်ကဲ့အရင်တုန်းကလည်းသူတို့လုတ်ချင်လဲလုတ်ခဲ့မှာပါဒါပေမဲ့အခုလိုအချိန်မျိုးမှာ TV ကနေပြီးတော့ဒီသူတို့ဒီတရားပြစ်ပေးတာကိုရိုက်ပြတယ်နောက်တစ်ခုကတရုတ်နိုင်ငံသားလည်းပါတယ်မြန်မာနိုင်ငံသားလည်းပါတယ်ဆိုတော့ဒါကဘယ်လောက်ထိဘလူးရွက်ချက်မျိုးနဲ့ထုတ်ပြတာလို့ယူဆလို့ရလဲခင်ဗျတရုတ်ကတော့လက်ခံပါမလားဒါကို
ကျွန်တော်ထင်တယ်ဒီဥစ္စာကဖြစ်နိုင်ရည်တစ်ခုပေါ့နော်အရင်တုန်းကလည်းဒီလိုလုတ်ခဲ့ပါတယ်လုတ်မှာပဲမဟုတ်ပါဘူးလုတ်ကိုလုတ်ခဲ့ပါတယ်ဒါပေမဲ့အခုမှဒီ TV တွေကလည်းနေပြီးတော့ထုတ်ပြန်ပြတယ်ဆိုတာအဲတို့ဟာတို့ဖာသာတို့ဟို TV TV တခြားပေါ့နော်ကိုယ်ပိုင်အုပ်ချုပ်ရေးနဲ့တို့နေနေတဲ့ဆိုတာကိုတို့ပြတယ်ပြချင်တဲ့သဘောနဲ့လုတ်ပြန်လို့တော့အဲကျွန်တော်အဲ့လိုယူဆပါတယ
်တေတံပြစ်ပေးခါသူနှစ်ဦးမှာတဦးဟာတရုတ်နိုင်ငံသားဖြစ်တယ်လို့သိရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဆွေရဘက်ကရောတရုတ်နိုင်ငံဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျ